VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ American ပြည်ထောင်စု Indiana ပြည်နယ်မှာ COVID-19 ရောဂါကူးစက်ခံရတဲ့မြန်မာတွေဝေဒနာမပြင်းထန်တဲ့အတွက်စက်ရုံတွေမှာမဖြစ်မနေအလုပ်ပြန်ဆင်းနေရတဲ့အခြေအနေကိုကြားဖို့ရှိပါတယ်။ကျွန်မအင်ဂျင်နိုင်ပါ။ American ပြည်ထောင်စု Indiana ပြည်နယ်က Fort Wayne မြို့ဟာမြန်မာကလာတဲ့တိုင်းသားပေါင်းစုံနေထိုင်တဲ့မြို့လေးတစ်မြို့ဖြစ်ပြီးလူဦးရေချိုးစားရကြည့်ရင်မြန်မာနိုင်ငံသားတွေဟာဒုတိယအများဆုံးလူနည်းစုအဆင့်လောက်မှရှိနေတာပါ။အမည်ရင်းမပြောလို့တဲ့အတွက်မဝင်းလို့နာမည်ပေးထားတဲ့မြန်မာမျိုးသမီးဟာအိန္ဒိယနာပြည်နယ်ဖိုဝင်းမြို့နီရှိကာဝါကော်ပါကားပစ္စည်းတက်စင်တဲ့ဆက်ယုံမှာ၄နှစ်ကျော်လောက်ကိုင်နေသူဖြစ်ပါတယ်။ဖြစ်ခဲ့တဲ့ဧပြီလကုန်ပိုင်းလောက်မှာကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ခံရပြီးဝေဒနာခံစားနေရပေမဲ့နှစ်ပတ်ကျော်သွားပြီဖြစ်တဲ့အတွက်သူ့ရဲ့အခြေအနေမဆိုးတာကြောင့်ဆိုပြီးဆက်ယုံပြန်ပြီးအလုပ်ဆင်းဖို့ဖိအားပေးခံရတဲ့အခြေအနေကိုစိတ်ထိခိုက်မှုအပြည့်နဲ့ VOA ကိုအခုလိုပြောပါတယ်။
အလုပ်ကတော့ဖိအားပေးတယ်နှစ်ခါသုံးခါခေါ်ဆင်းခိုင်းနေတယ်ဒီနေ့ဆိုရင်ရုပ်တရက်စီခေါ်ဆင်းခိုင်းမှမျိုးရှိပါတယ်အဲ့ပေါ်မှာကျွန်မအနေနဲ့စိတ်ပိုင်းဆိုင်ရာလဲတော်တော်ထိခိုက်မှုရှိရဲခုမှတောင်းရင်ကိမဲ့လို့ခံစားရရဲရုပ်ပိုင်းဆိုင်ရာမှာလဲကိုကပတ်ဖက်ဖြစ်နေဦးမှာဒီ positive ဈေးနဲ့ဘာလို့ဆင်းခိုင်းရတာလဲဟာတချက်ကျွန်တော်ရဲ့ကိုယ့်ရဲ့ physically စိတ်ပိုင်းဆိုင်ရာဆိုလို့ရှိရင်ဒီမန်းနေအောင်မဲ့ကိုတော်တော်ဆောက်ရှောက်နေရအောင်မဲ့ကျွန်တော်ကတဲ့ပုံစံတော့ရှိရဲဒါပေမဲ့ကျွန်မဒီမင်းနဲ့လမ်းလျှောက်ကြည့်ရဲအဆင်မပြေသေးဘူးလို့ဟာတော့အဖြစ်တော့ဘူးဒါပေမဲ့အဲ့လိုမရသေးဘူး
ကျမရေးဌာနရဲ့ညွှန်ကြားချက်အရကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတဦးမှာတစ်လကနေနှစ်လအတွင်းဗိုင်းရပ်စ်ရှိနေသေးကြောင်းနဲ့အခြားသူတွေကလည်းကူးစက်နိုင်တယ်လို့သတိပေးထားတဲ့အတွက်ဆက်ယုံကိုမဖြစ်မနေပြန်ဆင်းတဲ့အချိန်မှာသူများတွေကလည်းကူးစက်မဲ့အချိန်တွေကိုသူ့အနေနဲ့အလွန်ပဲစိုးရင်ကြောင်းမဝင်းကအခုလိုပြောပါဗျ။အ
ဆိုအဆုံးကသူကဒီမှာဘလို့အစ်စနစ်အစ်စနစ် positive ဖြစ်နေပါမယ်ဆိုတာပြောတဲ့အမြင်ကကူးစက်နိုင်တယ်ဆိုတာကကျွန်မတို့စိတ်ပိုင်းဆိုင်ရာမှာအရင်ထိခိုက်မှုရှိပါတယ်
သူလုံနေတဲ့နီရှိကာဝါကော်ပါကားပစ္စည်းဆက်ယုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ရေးလှုပ်ဆောင်နိုင်တဲ့အခြေအနေမရှိဘူးလို့လည်းမဝင်းကပြောပါရယ်လူတအုပ်နဲ့တအုပ်နီးနီးကပ်ကပ်ရက်ပြီးပစ္စည်းတွေကိုတလှည့်စီကိုင်းတက်ဆင်ရတဲ့အတွက်လဲရောဂါကူးစက်ဖို့ပိုးပြည့်လွယ်ကူကြောင်းသူကဆိုပါရယ်မြန်မာဒုက္ခသည်အများစုအခြေချနေထိုင်တဲ့အိန္ဒိယနာပြည်နယ်ဖိုဝင်းမြို့မှာရှိတဲ့အဲလင်ကောင်တီမှာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း600ကျော်ရှိပြီးအဲ့ဒီထဲကအာရှသားစုစုပေါင်း150ကျော်မှာမြန်မာက100ကျော်ကူးစက်ခံထားရတယ်လို့ဖိုဝင်းမြို့ကကိုကျော်တက်က VOA ကိုပြောပါရယ
်များသောအားဖြင့်အားလည်းအဲ့ဗမာပြည်သားတွေကဒီသွားသွားလို့ဝက်ယုံလို့နော်ဒီလိုနေရာမျိုးတွေမှာအလုပ်လုပ်ကြတာဟုတ်ဆိုတဲ့ခါကျတော့အဲ့ဒီဝယ်ုံနေကူးလာတဲ့လူတွေပေါ့နော်အဓိကကတော့နော်ဝယ်ုံအပါထုတ်တဲ့စိတ်လိုပေါ့နော်ဒီမှာဆိုရင်တော့တိုက်ဆန်လို့ခေါ်တာပေါ့အဲ့လိုနေရာတွေမှာအခုကူးလာမှာအာလူ2,300ရှိတဲ့စိတ်လိုမှာလူ900ကျော်နော် 1,000 ကျော်အဲ့လိုကူးကြတယ်
ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ဖို့ဖိုဝေးမျိုးကဆက်ယုံတွေကိုလွန်ခဲ့တဲ့2လလောက်ကပိတ်ထားပြီးပြီးခဲ့တဲ့သတင်းဘက်ကပြန်ဆဖွင့်တဲ့အတွက်အလုပ်သမားတွေစပြီးအလုပ်ဆင်းနေရတာဖြစ်ပါတယ်2လလောက်လော့ခ်ဒေါင်းလုပ်ပြီးအခုလိုဆက်ယုံတွေပြန်ဖွင့်ချိန်မှာရောဂါကာကွယ်ရေးမလုပ်နိုင်သေးတဲ့အခြေအနေကိုလည်းကိုကျော်တက်ကအခုလိုပြောပြပါဗျာ
လုပ်တွေကိုအခုပြန်ဆင်းနေကြရတယ်ပေါ့နော်ဆက်ယုံတွေမှာတချို့ကအဲဒီကိုဗစ်positive ပေါ့နော်ဟိုဖြစ်နေတဲ့လူတွေပေါ့သူတို့လက်မှတ်လည်းရှိတယ်အဲ့မဲ့တပတ်ပြင်ပြန်ဆင်းရမယ်ဆိုပြီးတော့နော်ဒီအစိုးရရဲ့ဒီ health department ဒီကျန်းမာရေးဌာနကအဲ့လိုမျိုးညွှန်ကြားချက်တွေကုမ္ပဏီတွေကိုပေးထားတဲ့အခါကျတော့ကုမ္ပဏီတွေကနေပြီးတော့အခုနော်ရိုးရိုးလူမပြောနဲ့ကျွန်တော်တို့ဒီဟိုဘာမှမဖြစ်သေးတဲ့လူပေါ့နော်negative ပေါ့နော် negative တောင်မဟုတ်ပါဘူးနော်မဖြစ်ရသေးတဲ့လူတွေကတော့ထားပါတော့အခုအဲ့လိုမျိုးစစ်ဆေးပြီးသားလူ positive ဖြစ်နေတဲ့နော် covid ရှိပါတယ်လို့ပြောတဲ့လူတော့ပါပဲအတင်းဖြားပေးပြီးတော့သင်ခံအသိနေရတယ်ပေါ့နော်ဆိုတဲ့ခါကျတော့အဲ့လိုတွေမဟုတ်ဘဲနဲ့ကျွန်တော်တို့ဒီတချို့အသားဆက်ဝင်တွေဆိုလဲပို့ထိုးတာပေါ့နော်ဒီဝက်သားထုတ်တဲ့ဆက်ယုံနေနော်အဲ့လိုမျိုးတွေဆိုလဲမသိမနေရသိနေရတာလေဆိုတော့လူတွေကမဖြစ်လာလဲဆိုတော့အဲမှာလူသမားတွေကတယောက်နဲ့တယောက်ဒါဟိုအားနာကြတယ်ယုံကြည်မှုတွေကင်းလာကြတယ်ပေါ့နော
်အိန္ဒိယနာပြည်နယ်တစ်ခုလုံးကိုဗစ်ကြောင့်သေဆုံးသူပေါင်း1600နီးပါးရှိပြီးမြန်မာအတိုင်းဝိုင်းအများစုရှိတဲ့အဲလန်ကောင်တီမှာသေဆုံးသူ60ကျော်ရှိပါတယ်ရှင်